ဒီဇင်ဘာလ17ရက်နေ့ကမကွေးတိုင်းပခုတ်ကူမြို့နယ်ကမ္မမြို့နယ်တမိုင်လောက်အကွာဝေးရှိတဲ့ရေလာလေးကြီးရွာကိုကာကွယ်ရေးတပ်ဖွဲ့တွေကဝင်ရောက်တိုက်ခိုက်ခဲ့တာပါစစ်တပ်ထောက်ခံနဲ့အဲ့ဒီပြူစောတိကြီးရွာကိုတိုက်ခိုက်ချိန်မှာစစ်တပ်ဘက်ကလေကြောင်းကနေခုခံပစ်ခတ်ပေးပေမဲ့ကာကွယ်ရေးတပ်ဖွဲ့တွေကသိမ်းပိုက်နိုင်ခဲ့တာလည်းဖြစ်ပါတယ်ဒီဇင်ဘာ13ရက်နေ့မှာစစ်တပ်ဘက်ကတကြော့ပြန်စစ်ကြောင်းထိုးလာပြီးရေလာကြီးကြီးရွာနဲ့ဝါကျွန်းကွင်းကြီးရွာကနေအိမ်တွေကိုမိရှို့ဖျက်ဆီးခဲ့တယ်လို့ဒေသခံတဦးက VOA ကိုပြောပါတယ်
မတိရုံချေအခုလောလောဆယ်ကတော့ဟိုကတတိယဟိုဒီနေတော့အဲ့နေရာတိုက်ပွဲဖြစ်တဲ့နေရာနေပြီးခေါ်ထုတ်ထားပါတယ်ရှင့်တကြောင်ကတော့ထိုးနေတယ်ရှင့်အဲ့ဒီဟာထဲမှာဘူးညံနေတီမီးဆိုတော့ဟိုကမနေ့ကတော့အေးနေရရှင့်ဘာမှမလုပ်သေးဘူးဒီကနေ့မှမီးဝင်ဆိုတာရှင့်စစ်တပ်က
စစ်တပ်ဘက်ကလက်နက်ကြီးနဲ့ပစ်ခတ်တာကြောင့်ရေလာကြီးကျွာကဒေသခံ3ဦးထိခိုက်ဒဏ်ရာရရှိခဲ့ပြီးတကြောပြန်စစ်ကြောင်းထိုးနေတဲ့အတွက်ရီလာကြီးနဲ့ဝါကျွန်းကွင်းကြေးရွာအပါဝင်အနီးနားကကြေးရွာ၅ရွာထက်မနည်းကဒေသခံတွေဘေးလွရာကိုတင်းရှောင်နေကြရပါတယ်။ကာကွယ်ရေးတပ်ဖွဲ့တွေကရီလာလေးကြေးရွာကိုတိုက်ခိုက်မှုအတွင်းစစ်တပ်ထောက်ခံတဲ့ပြူစောတိတပ်ဖွဲ့ဝင်တွေတည်ဆုံးတာရှိသလိုဖမ်းဆီးခံရတာတွေလည်းရှိတယ်လို့ဒေသခံတွေကပြောပါတယ်။ဒီအခြေအနေတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်တာမျိုးမရှိသေးပါဘူး။မန္တလေးတိုင်းနထိုးကြီးဘက်မှာဆိုရင်လဲရန်ကုန်မန္တလေးအမြန်လမ်း319မိုင်မှာရှိတဲ့ရဲကင်းစခန်းကိုဒီဇင်ဘာ12ရက်နေ့ကဝင်ရောက်တိုက်ခိုက်ခဲ့တာပါစစ်ကောင်စီရဲ့ထောက်ပံ့ရေးရဲစခန်းဖြစ်တဲ့အပြင်လမ်းသွန်းလမ်းလာတွေကိုစစ်မှုထမ်းဖို့ပေါ်တာဆွဲတာတွေလည်းလုပ်နေတာကြောင့်ဒီရဲကင်းစခန်းကိုဝင်ရောက်တိုက်ခိုက်တာလို့ကာကွယ်ရေးတပ်ဖွဲ့တွေကပြောပါတယ်တိုက်ခိုက်ခဲ့တဲ့အချိန်နဲ့ပတ်သက်လို့မြင်းညံခရိုင်အမှတ်လေးနဲ့အမှတ်30တိုင်ရင်ကပြောရေးဆိုခွင့်ရှိသူက VOA ကိုအခုလိုပြောပါတယ်
။အောက်ပို့တာရင်းအဲ့လိုပြောလို့ရတယ်နော်။ဒီလမ်းကတို့အဓိကသုံးနေတဲ့လမ်းပေါ့။ဒီကြည့်လာမယ်။အဓိကတို့ကူးနေတာပါပဲ။၅မိနစ်ကို၃ကြိမ်လောက်ကူးနေတဲ့လမ်းပေါ့နော်။တို့စက်ကားတွေအများနဲ့ဆက်တဲ့လမ်းပါ။ဒီတော့ကန်နေကိုကော်တာဆက်တာအကိတ်ပြီးတော့မတင်ငါလို့ဘာညာဆိုပြီးတော့အကြောင်းမျိုးမျိုးပြပြီးတော့ကြတော့ဒီငယ်လူရွယ်တွေကိုအဲ့ဒီဒိတ်ကနေပြီးတော့ဖန်စီခေါ်ဆောင်ပြီးတော့ကြတော့ဖြစ်တင်တဲ့အကြောင်းကိုနေတယ်လို့သိရတယ်ဗျာ။
ကာကွယ်ရေးတပ်ဖွဲ့တွေကရဲကင်းစခန်းထိဝင်ရောက်စီးနှင်နိုင်ခဲ့ပြီးစစ်တပ်ဘက်ကတပ်ကူတွေလာရောက်တာကြောင့်နောက်ဆုတ်ပေးခဲ့ရတာလို့ကာကွယ်ရေးတပ်ဖွဲ့တွေကပြောဆိုပါတယ်ခင်ဗျာ။